ကာဇာဒေသမှာအစ္စရေးစစ်တပ်ကမြေပြင်နဲ့ဝင်ထိုးစစ်တွေကိုတောက်ချနေညကစပြီးတော့ပို့ပြီးတော့အချိန်မြင့်တိုက်ခိုက်ခဲ့ပါတယ်စစ်ပွဲကိုနောက်တစ်ဆင့်တက်ရှေ့တိုးထိုးစစ်ဆင်နေပြီလို့အစ္စရေးစစ်တပ်ကပြောကြားတဲ့တိုက်ခိုက်မှုတွေအတွက်မှာဂါဇာမြောက်ပိုင်းကဟမားစစ်သွေးကြွတွေရှိနိုင်တဲ့ဥမင်လိုင်ကောင်းတွေဘုံခိုကျင်းဒါဇင်ပေါင်းများစွာကိုအစ္စရေးတပ်တွေဘက်ကလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေနဲ့ဖျက်ဆီးနိုင်ခဲ့တယ်လို့ပြောပါတယ်တိုက်လေရင်တွေဟာဟမတ်စ်အဖွဲ့လေကြောင်းတပ်ဖွဲ့အကြီးအကဲအဆမ်အဘူရာကာဘာကိုပြစ်မှတ်ထားတုတ်တင်နိုင်ခဲ့တဲ့ဆိုတဲ့သဘောမျိုးအိတ်စ်လူမှုကွန်ရက်မှာဖော်ပြခဲ့ပါတယ်။အစ္စရေးတို့ရဲ့တိုက်ခိုက်မှုအတွင်းပါလက်စတိုင်းဒေသတွေကအရေးပါတဲ့ဆက်သွယ်ရေးအခြေခံစောင့်အုံတွေလည်းထိမှန်ခဲ့တဲ့အတွက်ဂါဇာဒေသထဲမှာရှိနေတဲ့လူတွေနဲ့ပြင်ပကမ္ဘာနဲ့အဆက်အသွယ်ပြတ်တောက်လူနေပါလေဖြစ်နေပါတယ်။အစ္စရေးတပ်တွေရဲ့ဇက်တိုက်တိုက်ခိုက်မှုတွေကြောင့်ဂါဇာဒေသတွေကပါလက်စတိုင်းပြည်သူအများအပြားဒုက္ခရောက်နေကြတဲ့အတွက်တိုက်ခိုက်မှုတွေရပ်ဖို့ကုလသမဂ္ဂအထွေထွေညီလာခံမှာတောက်ချာနေကတခဲနဲ့တောင်းဆိုခဲ့ကြပါတယ်။စာနယ်ဧကာရေနဲ့ဆေးဝါးတွေတင်ဆောင်ထားတဲ့ကုန်တင်ကားတွေကိုဂါဇာဒေသထဲဒီနေ့စနေနေ့မှာဝင်ခွင့်ပြုမယ်လို့အစ္စရေးအစိုးရဘက်ကပြောကြားထားပါတယ်ခင်ဗျာ။